မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အတန်ရဲ့2019ခုနှစ်ဇန်နဝါရီလ4ရက်တောက်ကြာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတာသတင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်မှုသမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်ပါပတ်ကပူပိုင်းမုန်တိုင်းဒီနေ့ရောက်လာတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာမိုးသက်ထန်ပြီးတော့လေပြင်းတွေတက်ခတ်နေသလိုထိခိုက်ပျက်စီးမှုနဲ့သေချာမှုသတင်းတွေလည်းထွက်ပေါ်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မုန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနာဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်း၄ခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်တပ်ဖွဲ့ AA ကဝန်တိုက်တယ်ဆိုတဲ့အကြောင်းကို
မနေ့၄ရက်ကြီးကငါးနောက်ကျောင်းတူအားကျွန်တော်တို့ရခိုင်စခန်း၄ခုကို AA ဝန်တိုက်တယ်နေရာကအဲ့ကောင်တောင်းတော့ကြီးလာကမြင်းပေါ်သွားဘူးဒီကောင်ရမြောက်ဘက
်တက်မတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဘက်အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေစတင်နိုင်ရေးဟာအလွတ်တဘောဆွေးနွေးပွဲရလဒ်ဒီအပေါ်မှာမူတည်နေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကပြောလိုက်တဲ့အကြောင်း Weekly 11 Channel မှာရေးသားဖော်ပြခဲ့တဲ့ဆောင်းပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရနဲ့ 11 Media တို့အကြားအခုချိန်ထိမပြေလည်သေးတဲ့အငင်းပွားမှုတွေအတွက်ထပ်မံညှိနှိုင်းကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြင့်မွန်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ဆိုရလုပ်ငန်းတချို့ရပ်ဆိုင်းထားတာသတင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်အောင်သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။တိုက်ခိုက်ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်အသစ်ဂျန်သစ်ဆာချင်းစုတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့စီစဉ်ခဲ့တာပါ။ဒီမိုကရက်တွေကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွှတ်တော်ကတော့အဆိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ့်အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဗန်နားရီ၃ရက်ဥပဒေမူကြမ်းမှာအမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကံရံမှုသမ္မတဒေါ်နယ်ထရမ့်ကတောင်းခံထားတဲ့ဒေါ်လာ5ဘီလီယံ၃ရက်တော့မပါဝင်ပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်မနေ့တုန်းကပဲကျန်းသစ္စာချိန်ဆိုခဲ့တဲ့ဒီမိုကရက်ကိုယ်စားလှယ်နန်စီပလိုစီကတော့တိုင်းကံမှာမဟုတ်ကြောင်းမနေ့ကပဲပြောခဲ့တာပါ။ဗန်နားရီ၃ရက်တွေကိုနေဆက်လုံခြုံရေးအတွက်နည်းပညာနဲ့ဝန်ထမ်းတွေပုံမှန်ခံထားရမှာတုံ့ဆွဲဖို့လည်းအကြံပြုခဲ့ပါတယ်။ထို့လွှတ်တော်ဥက္ကဋ္ဌမစ်မက်ကွန်နယ်ကတော့အောက်လွှတ်တော်ရဲ့အစီအစဉ်ဟာနိုင်ငံရေးကစားကွက်တစ်ခုဖြစ်ဝေဖန်ခဲ့ပေမဲ့ Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့ထက်လွှတ်တော်ကအလားတူဥပဒေကိုပဲပြီးခဲ့တဲ့လထဲမှာအတည်ပြုထားတာပါ။မနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေမှာတော့အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားရတာတွေကိုပြန်လည်လည်ပတ်နိုင်မှုနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကို February 10ရက်နေ့အသုံးစရအတည်ပြုပေးထားပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေကိုတော့ထက်လွှတ်တော်ကအတည်ပြုဖို့အလားအလာနှေးပါသလိုသမ္မတကလည်းပယ်ချနိုင်ချေပုံများနေပါတယ်
။အမေရိကန်အနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာလုံခြုံရေးအတွက်တတိုင်းကာရမယ်လို့ပြောနေတဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြောကြားချက်ပို့ပြီးတော့ခိုင်မာအောင်လို့ကြားသားရင်းနေတော့ကချိုတင်ပြောမထားပဲအင်ဂျီရောမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အမေရိကန်ပြည်သူတွေရဲ့ဆန္ဒကိုသူကကိုစားပြုပြောတာလို့ဆိုပြီးနယ်စပ်တတိုင်းမရှိရင်နယ်စပ်မလုံခြုံနိုင်ဘူးလို့သမ္မတကထပ်ပြီးတော့ပြောကြားခဲ့ပါတယ်။သူ့ရဲ့ရည်တည်ချက်အပေါ်ပြီးခဲ့တဲ့တစ်ပတ်တည်းမှာထောက်ခံမှုတွေခိုင်ခိုင်မာမာရရှိခဲ့တယ်လို့လည်းပြောပါတယ်။မေးခွန်းတွေကိုဖြေကြားခြင်းမရှိတဲ့သတင်းစာရှင်းလင်းပွဲမှာလူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်တာဝန်ရှိသူတချို့နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတချို့ကလည်းသမ္မတရဲ့လုပ်ရက်ကိုအပြည့်အဝထောက်ခံတယ်လို့ဆိုခဲ့ကြပါတယ်။ကွီနီပါရဲ့တက္ကသိုလ်ကလုပ်ခဲ့တဲ့စစ်တမ်းမှာမက္ကဆီကိုနယ်စပ်မှာအမေရိကန်တတိုင်းကာမာကိုအမေရိကန်မဲဆန္ဒရှင်54ကျော်ကနှုန်းကကန့်ကွက်တယ်လို့ပြောကြပါရယ်တတိုင်းကာလို့ဒီနယ်စပ်လုံခြုံရေးတိုးတက်လာမှာမဟုတ်ဘူးလို့သူတို့ကမြင်ပါရယ်တတိုင်းကာရေးကိုထောက်ခံတဲ့သူကလည်း53ကျော်ကနှုန်းရှိတယ်လို့စစ်တမ်းမှာဖော်ပြပါရယ်ရှင
်အမေရိကန်နယ်စပ်ကိုဖျက်ချော်ဝင်ရောက်ဖို့ကြိုးပမ်းတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တာဖို့အသက်အန္တရာယ်မရှိတဲ့လက်နက်တွေတုံ့ပြစ်ခတ်ခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကဖြစ်ရပေါ်တိကျကျစုံစမ်းဖော်ထုတ်ပြီးမက္ကဆီကိုနိုင်ငံကတရားဝင်တောင်းဆိုလိုက်ပါတယ်။နိုင်ငံနေဆက်ကဖြစ်ရပေါ်စိတ်မကောင်းကြောင်းနဲ့နိုဝင်ဘာ25ရက်နေ့ကဖြစ်ခဲ့တဲ့ဖြစ်ပျက်ကိုစုံစမ်းဖော်ထုတ်ဖို့လဲမက္ကဆီကိုနိုင်ငံခြားရေးဝန်ကြီးဌာနကမနေ့ကပဲကြီးညာရေးထုတ်ပြန်တိုက်တွန်းလိုက်တာပါ။နှစ်တခုနေ့ကဖြစ်ရမှာတော့ဆန်ဒီယေဂိုမြို့နေ့ကနေဆက်ချန်စီယိုကိုဖျက်ချော်ဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်ရောက်သူ150လောက်ကိုအမေရိကန်နေဆက်လုံခြုံရေးတွေကမျက်ရည်ယူတန်းငွေတွေငွေကောင်းရည်တွေတုံးပြီးရှင်းလင်းနေတာဖြစ်ပါတယ်ရွှေပြောင်းဝင်ရောက်သူတွေကချန်စီယိုကိုကြော်တက်ဖို့ကြိုးစားသူတွေရှိသလိုတချို့ကတော့ချန်စီယိုအောက်ကနေတိုးဝင်ဖို့ကြိုးစားသူတွေရှိပေမဲ့ဂဲနဲ့ပေါက်တဲ့သူတွေကသာမျက်ရည်ယိုပုံတုံးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်အခွန်ခွန်နေဆက်လူမျိုးဌာနတာဝန်ရှိသူတွေကပြောဆိုထားတာပါကလင်းငယ်တွေပါဝင်ချန်စီယိုနီးမှာရှိနေတဲ့သူတွေကိုမျက်ရည်ယိုပုံကဒါရုလက် ဒါရုတက်တင်နေတာမျိုးမရှိခဲ့ပဲခဲနဲ့ပေါက်တဲ့သူတွေကိုသာပြစ်မှတ်ထားခဲ့တာကိုလူညိုရေးတာဝန်ယူထားသူတွေကိုယ်တိုင်တွေ့ခဲ့ရတဲ့အကြောင်းလဲအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နေဆက်ချန်စီကိုဖြတ်သန်းဝင်ရောက်ဖို့ကြိုးပမ်းညသူတွေဟာအမေရိကတက် 11 နိုင်ငံတွေကလူ 9,000 ကျော်ပါဝင်တဲ့လူအုပ်ကြီးတွေကမက္ကဆီကိုနိုင်ငံနေဆက်မြို့တီဝါနာကိုရောက်နေတဲ့သူတွေဖြစ်ကြပါတယ်ခင်ဗျာ
Apple American နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေကျဆင်းမှုနဲ့ကြိုတင်ခန့်မှန်းဝင်ငွေကလည်းအတက်စရာမရှိတာကြောင့်ဒီနေ့တောက်ချာနေအာရှအစုရှယ်ယာဈေးကွက်တွေမှာဈေးတွေဆက်ပြီးတော့ကျဆင်းခဲ့ပါတယ်။တိုကျိုဈေးကွက်မှာမနေ့ဖက်အရောင်းဝယ်ဈေးတွေကျခဲ့တယ်လို့ရှန်ဟိုင်း၊ဆစ်ဒနီ၊ဆိုးလ်နဲ့တိုက်ပေအစုရှယ်ယာဈေးကွက်တွေမှာလည်းဈေးတွေကျဆင်းခဲ့ပါတယ်။ iPhone, iPad စတဲ့ Apple လို့ကုမ္ပဏီတွေရဲ့ရောင်းအားတရုတ်နိုင်ငံမှာပြီးခဲ့တဲ့လတုန်းကတိတိတတ်တာကျဆင်းသွားတယ်လို့ Apple ကုမ္ပဏီကကြာသပတေးနေ့ကထုတ်ပြန်ပြောကြားခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျခဲ့တာပါ။ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးတာကိုပြသနေတာဖြစ်တယ်လို့တွက်ချက်ပြီးတော့ယင်းနှိမ့်မြှုပ်နှံသူတွေကအစုရှယ်ယာတွေကိုထုတ်ရောက်နေကြပါတယ်။ American သမ္မတရဲ့ဒီကုန်သွယ်ရေးဆိုင်ရာတရုတ်နဲ့ဖြစ်နေတဲ့ပြဿနာကြောင့် Apple ရဲ့အနာဂတ်ဝင်ငွေကျုံ့သွားလိမ့်မယ်လို့ကုမ္ပဏီရဲ့ကြိုတင်ခန့်မှန်းချက်မှာအပြစ်တင်ထားပါတယ်။သမ္မတ Donald Trump ကတော့ပြည်ုပ်အပါအဝင် American နဲ့ကုန်သွယ်ရေးမမျှတတဲ့နိုင်ငံတွေကနေပြီးတော့သွင်းကုန်ခွန်ဒေါ်လာတန်ထောင်နဲ့ချီရအောင်လို့ယူနေတာဖြစ်တယ်လို့ Twitter ပေါ်မှာရေးသားတုံ့ပြန်ပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုညှိနှိုင်းဆွေးနွေးဖို့ American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဘေကျင်းမြို့တော်ကိုရှေ့သတင်းမှတ်ထည့်လာပြီးတော့နှစ်ရက်ဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့တရုတ်အစိုးရကဒီကနေ့ပြောကြားခဲ့ပါတယ်။ American နဲ့တရုတ်နိုင်ငံကြားသွင်းကုန်ခွန်တိုးမဲ့ကိစ္စအစီအစဉ်တွေကိုကုန်သွယ်ရေးသဘောတူညီမှုတွေမရခင်မှာစိုင်းထားဖို့ American သမ္မတ Trump နဲ့တရုတ်သမ္မတ Xi Jinping တို့သဘောတူထားကြပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီမေကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါပကပူပိုင်းမုံတိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းလင်းပိုင်းကိုဝင်ရောက်လာရမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတက်ခတ်နေတယ်လို့ပင်လယ်ပြင်မှာလည်းလှိုင်းကြီးနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံတိုင်းဟာဒေသစံတော်ချိန်မုံလွယ်12နာရီ45မိနစ်မှာနှကောက်စီသမရပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းပင်လယ်ကွေ့မှာမိုးတိထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုသင်္ဘောပြည့်စွက်မှုတွေကိုရပ်ဆိုင်းလိုက်တယ်လို့မုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနမေကျော်ပတ်ပြကန်းချီရစီဥတီရွေးရှာမယ်လို့ခံမှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးသွွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးထားပါဗျ။ဒေသဆန်တော်ချင်းတောက်ချန်နေမုံလပိုင်း2နာရီကနေနောက်တစ်နေ့စနေနေ့မနေ့ပိုင်းအထိဒေသခံတွေနဲ့ခီးသွွားတွေအပြည့်မထွက်ကြဘူးလေတာဝန်ရှိသူတွေတိုက်တွန်းထားပါဗျ။ထိုင်းနိုင်ငံမှာ1989ခုနှစ်ကတိုက်ခတ်ခဲ့မှုတွေဂေးတိုက်ဖုံးမှုနဲ့ကြောင့်လူပေါင်း400ကျော်သေဆုံးခဲ့ပြီးနောက်ပိုင်းဒီဒီချင်းဟာအဆိုးဆုံးဖြစ်မှာကိုလည်းဆိုရင်နေကြတာပါ။ထိုင်းနိုင်ငံတောင်ပိုင်းမှာပဲ1962ခုနှစ်မှာတုန်းကပူပိုင်းမုံတိုင်းတစ်ခုကြောင့်လူ900ကျော်သေဆုံးခဲ့ဥပါတယ်ပပမုံတိုင်းဝင်ရောက်လာတဲ့ဒီနေ့မှာပဲနှကောင်းစစ်သမရပြည်နယ်မှာတစ်ပင်တွေအဆောက်အဦတွေပြိုလဲမှုတွေကြုံနေရပြီးအိမ်တလုံးပေါ်ကိုတစ်ပင်လဲကျရာကအ ਨੇ ဆုံးလူထုသေဆုံးတဲ့အကြောင်းလဲတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်ပပမုံတိုင်းဟာမနေ့ကမှအားပြော့မယ်လို့ခန့်မှန်းထားပေမဲ့အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များများမှာမိုးဆက်လက်ရွာသွန်းနေကြောင်းလဲမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညင်ချာရေးမှုဦးစီးဌာနကတရင်ထုတ်ပြန်ထားပါတယ်ပင်လယ်ပြင်နဲ့ကယူရန်ဒေသတွေမှာတော့မိုးသက်လေပြင်းတွေနဲ့လှမ်းကြီးနေတဲ့အကြောင်းလဲသတိပေးချက်ထုတ်ပြန်ထားပါတယ
်ကနေဒါနိုင်ငံကတရုတ်နည်းပညာကုမ္ပဏီဟွာဝေရဲ့အကြီးအကဲမန်ဝမ်ဂျိုးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာကနေဒါနိုင်ငံသား73ယောက်တရုတ်နိုင်ငံမှာဖမ်းဆီးခံခဲ့ရတယ်လို့ကနေဒါကပြောကြားလိုက်ပါတယ်73ယောက်ထဲက8ယောက်ကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ကနေဒါအစိုးရကကြာသပတေးနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါဘလို့အမှုတွေနဲ့ဖမ်းခံခဲ့ရတယ်ဒါလဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးအခုလိုမျိုးအစိုးရကကြေညာချက်မထုတ်ခင်တုန်းကတရုတ်မှာဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသား3ယောက်ပဲရှိတယ်လို့အများသိထားကြတာပါ။အီရန်ပေါ်ချထားတဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးတော့ဗန်နာယေးဆိုင်ရာအလွှဲအပြောင်းတွေလုပ်ခဲ့တယ်လို့ဆိုတဲ့မန်ဝမ်ဂျိုးကိုဖမ်းဆီးဖို့အမေရိကန်ရဲ့တောင်းဆိုမှုအရကနေဒါအစိုးရကဒီဇင်ဘာ1ရက်နေ့မှာသူ့ကိုဖမ်းဆီးခဲ့တာပါ။မန်ဝမ်ဂျိုးကိုဖမ်းဆီးမှုနဲ့ကနေဒါနိုင်ငံသားတွေတရုတ်မှာဖမ်းဆီးခံရမှုဆက်ဆက်မှုမရှိဘူးဆိုပြီးကနေဒါအစိုးရကတကြိမ်မကပြောကြားခဲ့ပါတယ်။ဒါပေမဲ့ကနေဒါကတရုတ်နိုင်ငံသားတွေကိုဖမ်းလို့တရုတ်ကကနေဒါနိုင်ငံသားတွေကိုပြန်ဖမ်းတာဖြစ်တယ်လို့ဘေကျင်းအခြေစိုက်အနောက်တိုင်းသံတမန်တွေကတုံ့တက်ကြပါတယ်။
အိန္ဒိယနိုင်ငံမှာကလေးမှုဖွားနိုင်တဲ့အသက်အရွယ်အမျိုးသမီးတွေကိုဘာသာရေးအရထုတ်မြတ်ထားတဲ့နေရာတွေကိုဝန်ခွင့်မပေးဘူးရာဇဝင်နဲ့ချီတားမြစ်ထားတာကိုအံတုပြီးနိုင်ငံတောင်ပိုင်းကဟိန္ဒူဘုရားကျောင်းနဲ့တတိယမြောက်အမျိုးသမီးတူထပ်မံဝင်ရောက်ကြောင်းသတင်းတွေဖော်ပြနေပါတယ်ကေရလာပြည်နယ်ကဘုရားကျောင်းနဲ့ကိုမင်းညာပိုင်းကပဲအမျိုးသမီးတူထပ်မံဝင်ရောက်ခဲ့ပြီးအခြေအနေရရကိုစောင့်ကြည့်နေတဲ့အကြောင်းဒေသခံရဲရဲရှိတူကိုကူကပြီး AFP သတင်းဌာနကဖော်ပြခဲ့တာပါပူဇော်ကြောမဲ့ပစ္စည်းတွေနဲ့အတူအသက်46နှစ်အရွယ်တရီလင်ကနိုင်ငံသူအမျိုးသမီးဟိန္ဒူဘုရားကျောင်းနဲ့ဝင်သွားတဲ့လွန်ရွေးမတန်းတဲ့ကင်မရာကမြင်ကွင်းကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာကိုလည်းဒေသခံသတင်းတွေမှာဖော်ပြပါတယ်ကေရလာပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာဘရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေအစောရှောင်းနဲ့အမျိုးသမီးနှုဘိုဒူးနီကဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါဆန္ဒပြပွဲမှာပါဝင်ခဲ့ကြသူလူပေါင်း950ကျော်ကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်အိန္ဒိယနိုင်ငံမှာအသက်10နှစ်ကနေ50ကျော်အရွယ်အမျိုးသမီးတွေကိုဘုရားကျောင်းတွေဝင်ဝင်မပြူရာဇဝင်နဲ့ချီတားမြစ်ထားတာပါဒါမှမဟုတ်တားမြစ်ချက်ဥပဒေနဲ့မညီဘူးဆိုပြီးတရားရုံးချုပ်ကပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဆုံးဖြတ်လိုက်တဲ့အတွက်ဟိန္ဒူဘာသာရေးအယူဝါဒဆွဲပြင်းထန်သူတွေဒေါသထွက်ခွာကြပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ကန့်ကွက်လျှောက်လဲချက်ကိုတော့ဒီလနောက်ပိုင်းမှာကျန်းနာဖို့လည်းစီစဉ်ထားပါတယ်
တရုတ်လာစင်းရင်ငယ် Jade Rabbit 2ဟာနှင်းဖုံးနေတဲ့မျက်နှာပြင်လိုမျိုးဖြစ်နေတဲ့လကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုမောင်းနှင်စူးစမ်းနိုင်ခဲ့ပါတယ်။လကဘာဘက်ကိုမျက်နှာတိခတ်မှာကဘာဘက်ကိုမျက်နှာမူးနေတဲ့ဒီလကဘာဘက်အချမ်းမှာတရုတ်အာကာသစူးစမ်းရေးရင်ငယ် Changi 4ကြာတာပရင်းတွေတုန်းကဆင်းသက်နိုင်ခဲ့ပြီးတော့17နာရီလောက်အကြာမှာပဲလာစင်းရင်ငယ် Jade Rabbit 2ကလကဘာရဲ့မှောင်နေတဲ့အချမ်းဘက်ကိုမောင်းနှင်သွားခဲ့တာပါ။လာစင်းရင်ငယ်ထွက်ခွာသွားလို့ကြံခဲ့တဲ့ဘိန်းရာတွေကိုတရုတ်အာကာသလေးလာရေးအေဂျင်စီကဓာတ်ပုံတွေထုတ်ပြန်ခဲ့ပါတယ်။လာစင်းရင်ငယ်လေးအတွက်သိငဲ့တဲ့ခြေလမ်းတစ်ခုဖြစ်ပေမဲ့တရုတ်နိုင်ငံအတွက်အင်မတန်ကြီးမားတဲ့ခြေလမ်းကြီးဖြစ်တယ်လို့ဒီလကဘာစူးစမ်းရေးစီမံကိန်းရဲ့အကြီးအကဲဝူဝီရီယန်ကပြောကြားခဲ့ပါတယ်။ Jade Rabbit Rabbit 2လာစင်းရင်ငယ်မှာဘိန်း6ဘိန်းပါတဲ့အတွက်ဘိန်းတစ်ခုပြတ်သွားရင်တော့မှကျန်တဲ့ဘိန်းတွေနဲ့ဆက်သွားနိုင်မှာပါတနအီကိုအကွာအဝေးမီတာ200နှုန်းနဲ့အမြန်ဆုံးသွားနိုင်တဲ့ဒီရင်ငယ်လေးဟာ20ဒီဂရီလောက်မတ်ဆောက်တဲ့တောင်ကုန်းကိုတက်နိုင်တယ်လို့ရှစ်လက်မလောက်မြင့်တဲ့အဖုထစ်တွေကိုလည်းကြော်လွှားသွားနိုင်ပါတယ်လကဘာပေါ်မှာဆင်းသက်နေတဲ့ Changi 4အာကာသစူးစမ်းရေးရင်ကနေပြီးတော့နက္ခတ္တဗေဒနဲ့ဆိုင်တဲ့လေ့လာမှုတွေကိုလုပ်မှဖြစ်တဲ့အပြင်လမျက်နှာပြင်ပေါ်မှာဘယ်တတုဓာတ်တတုတွေရှိသလဲဆိုတာနဲ့သဘာဝပတ်ဝန်းကျင်အနေအထားတွေကိုလာမှာဖြစ်ပါရဲ့ရှင် Direct from Washington The
Voice of America The VOA ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်းလေးခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA ကဝင်တိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပြောဆိုပါရယ်။အဲ့ဒီနောက်မှာတပ်မတော်ဘက်ကလေကြောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီကိစ္စကိုအတည်ပြုချက်မပေးသေးပါဘူး။52နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွေနိုင်ငံတော်ကျင်းပနေချိန်မှာပဲဘူးသီးရောင်ဘက်မှာတော့စစ်ရေးအခြေအနေတင်းမာနေစေဖြစ်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နေချားဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုတပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဗိုလ်မှူးချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ်။
မနက်၄ :00 ကနားနာကြတော့ဟာကျွန်တော်တို့ရေကင်းစကန်ဒီကူကိုအေးဝင်တိုက်တယ်။နေရာကအဲ့ကောင်တောင်းတော့တတိလာကမြင်းပေါ်သွားဘူးမိကောင်ရဲ့မြောက်ခက်ပေါင်းတော့ရဲ့အရှိမြောက်နဲ့ကြတာ။အဲ့နေရာတွေကမေသာစကန်နေမို့လည်းအတွင်ပိုင်းလေးနဲ့ကြ။ကျွန်တော်တိကိုက်မှုချင်းရောအဲ့စကန်ဒီကူအချင်းရောအဲ့နေရာတွေမသိရဘူး။ကျွန်တော်ဘက်ကစီတီတင်မဲ့စိုက်သွားတယ်။စိတ်ကူတီကိုတော့တိုက်ပါတယ်။အဲ့လိုက်သွားတဲ့အဖွဲတင်တဲ့လည်းနည်းနည်းဖြစ်ပြမှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင်
။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်အဖွဲ့ကိုသမတော်စစ်ကြောင်းကတည်းကလိုက်လံရှင်းလင်းနေပြီးတိကိုက်မှုအချင်းတွေကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းသွန်းကဆိုပါတယ်။AA ဘက်ကဝင်ရောက်ဖိုက်ခဲ့တဲ့အချိန်တွေကိုတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ
်ဒီမနေ့မှာတော့ဒီဘူးရီတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေတယ်ကြအဲ့ဒီမှာရှိတဲ့ဒီမေဂျာဆောင်စခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းလို့ခေါ်တာမြောက်ဘက်ကရှိတယ်အဲ့ဒီမှာရန်သူအလောင်းက5လောင်းရထားတယ်အဲ့ဒီမှာ3ပါးက6လောက်ဖမ်းမိထားတာရှိတယ်ကြစခန်းကိုကျွန်တော်တို့တက်ပြီးတော့ရှင်းတဲ့အချိန်မှာဖမ်းမိထားတာကြအော်လက်နဲ့20လို့ကျွန်တော်တို့ဘက်ကသိရှိရမိထားတာရှိတယ်
ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးဆုံးကျွမှုများခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြချက်တော့မရသေးပါဘူး။တိုက်ပွဲဖြစ်ပွားရာဒေသဘက်ကိုမြန်မာတပ်မတော်ကနေရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ်။
တ
တိုက်ပွဲဖြစ်တဲ့နာကဖြစ်တဲ့စခန်းနဲ့ဘာမှမဆိုင်တဲ့အဲ့ဒီခတိလာရွာကိုဒီဗမာတပ်မတော်ဖက်ကနေပြီးတော့မှဒီနေ့မနေ့ဒီ9ရက်လောက်မှလာပြီးတော့သူတို့ဒီဘုံကျိတိုက်ခိုက်သွားတာရှိတယ်။ဟယ်လီကော်ပတာနဲ့ပြင်းနဲ့လာပြီးတော့မှဘုံကျိတိုက်ခိုက်တယ်။အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုအင်အားတွေထားပြီးတော့ဟိုအများကြီးပြက်လာတာရှိတယ်။တိုက်ပွဲကတော့ပြင်းနေတုန်းပဲကြ။ ပူရီတောင်မြို့နယ်တောင်မစာကြီးရွာအုပ်စုကတိလရွာကိုလေရင်နဲ့ပြစ်ကတ်ခဲလို့ရွာသားတွေနဲ့အကြောင်းလိုက်ပြီးစာရင်ကြောင်းမှာခိုလုံနေရတယ်လို့သူမကပြောပါတယ်။ဂျာတာပဒိနေကလည်းရတိတောင်မြို့နယ်မြောက်ပိုင်းတက်ဝေကျရွာနီးမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တက်ဝေကျရွာစစ်ဘေးရှောင်စခန်းနဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ခမီလူမျိုးရွာသားလူဦးတ မျိုးနဲ့ယတိတောင်မျိုးနဲ့ဘုံညွန်းနဲ့ကြောက်တော်မျိုးနဲ့ဘက်မှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်နေတာပါရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ရှိစစ်ရှောင်ဦးကြီး3000ခန့်ရှိနေပြီလို့လူမှုကယ်ဆယ်ရေးဖွဲ့တွေကစည်းရင်ပြုစုထားပါတယ်ဒီစစ်ဘေးရှောင်တွေကိုဒေသဆိုင်ရာလူမှုအကူအညီပေးရေးဖွဲ့တွေရခိုင်နိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေတာဖြစ်ပြီးအဖြစ်များရာကြောက်တော်မျိုးနဲ့ကဒလူချောင်းနဲ့ရိုးချောင်းဒေသအထက်ပိုင်းကိုရိခာကူညီပေးဆောင်သွားဖို့ကတော့တပ်မတော်ကနေပိတ်ပင်သားစည်းနေတာကြောင့်စန္ဒရိခာခက်ခဲဖြစ်နေတယ်လို့ကြောက်တော်မျိုးနဲ့ကူညီပေးရေးဖွဲ့တွေကပြောပါတယ်မြမတပ်မတော်အနေနဲ့ NC လက်မှတ်သူအပြည့်ရဖွဲ့တွေရောNC လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့ပါလေးလာအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပြီးမဲ့လို့လက်ရှိရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ငံရင်သတင်းပေးပို့ထားတာပါတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ရေးအတွက်နှစ်သက်မှာအလွတ်တဘောဆွေးနွေးနိုင်ဖို့စီစဉ်နေကြောင်းနဲ့ဒီလိုစတင်နိုင်ရေးဟာအလွတ်တဘောဆွေးနွေးပွဲရလဒ်တွေအပေါ်မှာမူတည်နေကြောင်းကရင်အမျိုးသားအစည်းအရုံး KNU ကပြောဆိုလိုက်ပါတယ်။အစိုးရရဲ့ငြိမ်းချမ်းကော်မရှင်ဘက်ကတော့ဒီနှစ်ဦးပိုင်းမှာပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံအစည်းအဝေးကျင်းပဖို့ရည်ရွယ်ထားသလိုအလွတ်တဘောဆွေးနွေးပွဲတွေစတင်ရေးအတွက်လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီသတင်းကို VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အဖွဲ့တွေကတရားဝင်ဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်ခဲ့တဲ့နောက်ရက်တက်နေခဲ့တာဖြစ်ပါတယ်။ဒီလိုရက်တက်နေတာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့လာရဟာ NCA သဘောတူညီချက်ဖြစ်တဲ့ Democracy Federal ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတင်းဆောင်းနေတဲ့အခြေအနေကိုရောက်ရှိနေကြောင်းနဲ့ဒါကိုတက်မှတ်ဖို့အတွက်အလွတ်သဘောဆွေးနွေးပွဲတွေကနေညှိနှိုင်းသွားမှာဖြစ်ကြောင်း KNU ကပေးပို့တဲ့ကရင်မျိုးသားနှစ်တစ်ကူးနဲ့တဝန်လွှာမှာဖော်ပြထားပါတယ်နှစ်သစ်မှာအလွတ်တဘောဆွေးနွေးပွဲတွေစတင်တိုင်ဖို့ဆက်လက်ဆောင်ရွက်နေကြောင်း KNU ဒုဥက္ကဋ္ဌဘဒုစောကွယ်ထူးဝင်းကအခုလိုပြောပါတယ
်အလွတ်တဘောတွေစပြီးတော့တစ္ဆွေးနွေးဖို့တော့ကျွန်တော်တို့စီစဉ်နေတာပေါ့နော်ကဲဆိုင်ရာစုဖွဲ့နေပေါ့နော်တိုင်းရင်းသားအားစုလည်းတပိုင်းပါမယ်ဆိုရနဲ့တမ်းတော်လည်းတပိုင်းပါမှာပေါ့နော်ကျွန်တော်တို့ဒီထုတ်တဲ့တူလာအတိုင်းပါပဲအခုရေးချိုင်းဖော်ဆောင် NCA ပေါ်ကအခြေခံပြီးဖော်ဆောင်တော့ NCA ပေါ်မှာနားလည်တော့ပေါ့ဘူးကလည်းမတူကြတဲ့အပေါ်မှာရှင်ရဲ့အချိန်မှာကျွန်တော်အပြည့်မထွက်နိုင်ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုရည်သားရင်ဖြစ်ပါတယ
်အဓိကညှိနှိုင်းဖို့လိုအပ်နေတဲ့အချက်တွေကိုအခုလိုဆက်ပြောပါတယ
်အဓိကတော့ဒီကတည်းကမှရစေးဆိုတဲ့အပိုင်းရဲ့နောက်ပြီးတော့ဒီနိုင်ငံတူတူဆွေးနွေးမှုအပိုင်းကျွန်တော်တို့နိုင်ငံဆွေးနွေးမှုအပိုင်းမှာကျွန်တော်ဒီမိုကရေစီနဲ့ဖက်ဒရယ်တိဆောက်မှာ ਉਹ ဆွေးနွေးတဲ့နေရာမှာကျွန်တော်တို့ဒီပြည်ထောင်စုရေးချမ်းညီလာခံလုပ်ခဲ့ပြီးမဲ့လည်းတကယ်ဒီမိုကရေစီဖက်ဒရယ်အခြေခံမှုကရရှိရင်းမရှိဘူးတချို့ချက်ဒီမှာကကျွန်တော်တို့ဆွေးနွေးမှုမှာလည်းတိဆုတဲ့အပေါ်မှာဒါတွေကိုလည်းအဆုတဘောတွေ့လို့ညနေပြဖြစ်ရှာမဲ့သဘောဖြစ်တယ်တတက်ချက်တဲ့ကြားကလာစီမှာပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်တော်တို့လက်နက်ကတိပကဖြစ်ပေါ်တဲ့အချိန်မှာကျွန်တော်ထိချုပ်တဲ့နေနေရှိသလိုအဲ့ဒီနေနေတွင်မှာလည်းကျွန်တော်တို့ဘယ်လိုပူပေါင်းပြီးတော့ညနေပြီးတော့ဆောင်ရွက်ဆွေးနွေးကိစ္စကလည်းရှိရှိနေနေမရှိဘူးပြဒါလို့ကျွန်တော်နားလည်မှုရတူအောင်ဆောင်ရွက်မဲ့သဘောလည်းဖြစ်ပါတယ်
ဒီလိုတွဲဆောင်ချိန်မှာအော်တိုဘာလမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်တွေအကောင်အထည်ဖော်ရေးလက်ပါဝင်မှာဖြစ်ကြောင်းဘရိုစောကွယ်ထူးဝင်းကပြောပါတယ်။ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးဖွဲ့ဝင်တဲ့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးလာမောင်ရွှေကတော့ပုံမှန်စည်းဝေးတွေမှာပါဝင်လာနိုင်ဖို့အတွက်ညှိနှိုင်းနေကြောင်းပြောပါတယ်
။2019ခုနှစ်ထက်မှာဒီလိုငင်းငယ်ရေးညီလာခံ21ရာစုအလုံးအနည်းဆုံးနှစ်ချိန်ကျင်းပဖို့တော့ရာသပါတယ်ရှိတယ်အခုလောလောဆယ်မှာတော့ဒီ KNU နဲ့ pasti sesuka di tiawan sini wayan kena tengah hari show. Kemudian asyik sesi tiawan sini wayan mac. Yang biru jangan lu, jangan lu bawa main biru. Sawan ni ada sih. Ali sawan mau bawa apa ni? Jangan lu di. Atau sekolah jangan di lagung kira di lalang mana ni lah. Bawa main biru, jodoh sawan ni ada sih dia. Nah, nampak leh setuju ni kan sih lo. Tapi macam yang mana, tetapi waktu ni buat ni sangat tenggelam. Kau dah ni ni rumah ni.
Bicara ni, auto bala macam jembar eh. Tadi sunyi buat mana? Lama birang tu nyanyi ni lagi. Nasi dia tu penuh siwe rema. Demokrasi ni, fakir cegah muri cembar pot, tiba tu ni tadah lo. Di kat desa ni le cedui pide. Birang juga kau macam ni. Kau pun piatangun ini ni. Tukur di to tempat pide ko. Selain sunyi ni nampu le, tiba tu tadah bala.
Kau muzo dream pipu tadah pasen. Aku sepi nasi ame dream lamaro. Weekly 11 jane ma yita phopya kae de saung ma ne patelu yangon dai su ya ne 11 media ru ja akhu chain thi ma pye le de de anyin bwa mu utwe mne ga myama naingan thadin media kaung si ga na phat ne ti ja twi song mi that man hni nai ja ba de yita phopya kae de saung ma twe 11 media ga pyan taung man mo yangon dai su ya ga lu la bi thadin thama ri ga ro taung man ma ma hout phu lo pyo tha ja ra ma Taung man ne sure zagalong sa, wan ne baare sure zagalong ne, asa to piang ne bu nyi nai nire lo kaung si okta ga VUE go pyo baare. Di jango VUE thirin da ku thayang khan ga yango miu ga ni thirin pe po tha baare shen.
Bigger ne adoba shen ne to, weekly 11 jane ma paare, mye shio ni re satong zi zain ni pe yi, mwe che du badu mamati re chong ga ne, lu na me pa pidu she ya sure saong ma ha, taing su a pwe go, pidu miya ga yongji mu pya pya zi re so bi, piang le taung man wu, Remedia Kansigo, Yangon Nindy Daji Suyaga, Tanja Taraba. Eri Tanja Janepadabi, 11 Media Baga, Tasanya Drinama Dome, Tain Suya Baga, Nujayemu Wong Jokainugu, Remedia Kansi Winiga, Tigrin Nodjay, Tijazi Twiso Mido, Sinri Nina Pibare, Erilo Nina Mu Chinine Padalu, Namanang and Remedia Kansi Ogra Wong Changa, Viego Kulu Simbiavare.
Okay, oh, he do mabe. Nampaku, tuh debaran, nampak. Sebab lonely di sini ni le. Ada tempat tempat ni pihon ni pi ni le. Pihon tu bama, pihon tu bama. Oh dia juga dah macam dia juga, wenye barai dalih di bawa, dah bawa dah bawa. Apa ni barai pi de barai pi de barai. Kenapa yang boleh jauh bila kita kuku, media kongsi le saya, cini bila aku. Media kongsi yang ini bila, mereka lomba statement hubu ba, asal lomba ini dia ba, hebat.
Sama ini ngaco, yang lain semua ka, sama sih pihui bawain, ini aja kucjo zolin eh, tangan ini aku nawi menu gu, nengen aku cini upiasi mupu ma, ngang ngakan eh tiap sesu gebi, terus alam cione mu insan gaya ba de, nampai ma, nengen aku temna yuan ni aja ne, mu gu pedemi, terus ma tau gu, pihan le lubi ena. Remedia Kansiga, Jawin Miro, Sanyi Nani Jarale Pibare. Majagi Yabaimaro, Tang Jarare Tang Suya, Train Soma Yir 11 Mediane, Remedia Kansiro, Tomwis and Grisomi, Ni Naimuri Salo Damelu, Wong Changa Piovare.
Pero Nepe Imara, give you Badawale, your Badawale. The Pega the Rena the Male to a man Bobia, the Pega the Male Bobia. The Dalidia, not the first with Gileva and the Pijabal. And I look at Yavale. Inatamava, Inatamava. Through no Napago, Christo people do not season it, yeah. And they are social and the Pijo Mave. Do you buy me Penina in Anilo to Pijabalina?
Now, how's a Jagunigale? 11 media grew a CEO Peter Tota Tantu Angu, Jangon and Suyaga, Saturday Ubri Puma. ချက်ချက်ချက်ကာကြီးနဲ့အမှုဖွင့်ရေးဝေခဲ့ဘူးပါတယ်ဒေါက်တာတန်းထွန်းအောင်ကတရားဝင်စာထုတ်တောင်းပန်ပြီးတဲ့နောက်အာမခံနဲ့ပြန်လဲလွတ်လာဖြစ်ပြီးအမှုကတော့အခုချိန်ထိရင်ဆိုင်နေရသေးပါလက်ရှိရသားဆိုရလက်ထမှာသတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှုနှစ်ဆယ်ရှစ်မှုရှိပြီးသတင်းသမားလေးစားလေးကိုတရားရင်ဆိုင်ခဲ့ရင်ဆိုင်နေရသေးဖြစ်တယ်လို့သတင်းလွတ်လပ်ခွင့်တဲ့လှုပ်ရှားဆောင် တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်စံတဲ့ဆိုးရွားတွေရဲ့လုပ်ရနဲ့ပို့ပြီးနှိမ့်ဆက်လာတယ်လို့ဒရင်လွတ်လပ်ခွင့်ဆိုင်ရာအဖွဲ့ကြီးတွေကဝေဖန်ပြောဆိုထားကြပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တင်ပေးပို့ထားတာပါရှင်။ VOE မြန်မာပိုင်းရဲ့တောက်ကြန်နေညနေပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနေ့ပြန်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင်။
တော်တော်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယူအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစတာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ VOA ဒိုင်လေးတိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။မနေ့ပြန်စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးနိုင်မှုအတွက်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်အောင်သမ္မတဒေါ်နယ်ထရန့်ရဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။တက္ကသိုလ်ကတည်းကဦးဆောင်တဲ့လွတ်တော်သိကျန်းသစ္စာချင်းစုတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံမှုစီစဉ်ခဲ့ကြတာပါဒီမိုကရက်တစ်ကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွတ်တော်ကတော့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မဲ့အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုထားပါတယ်အပတ် American နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေချစမှုနဲ့ကြိုတင်ခံမှန်းဝင်ငွေကလည်းအားတက်စရာမရှိတဲ့အခြေအနေတွေကြောင့်ဒီနေ့တောက်ကြနေမှာတော့အာရှဆုရှယ်ဈေးကွက်မှာဈေးတွေဆက်လက်ချစင်ခဲ့ပါတယ်တိုကျိုဈေးကွက်မှာမနေ့ပိုင်းအရောင်းဝယ်လုပ်ချိန်မှာဈေးတွေချစင်ခဲ့တယ်လို့ရှန်ဟိုင်းစင်နေဆိုတိုက်ပီးဆုရှယ်ဈေးကွက်တွေမှာလည်းဈေးတွေချစင်ခဲ့ပါတယ် iPhone iPad စတဲ့ Apple ကုမ္ပဏီလုပ်ပစ္စည်းတွေရောင်းအားတရုတ်နိုင်ငံမှာပြီးခဲ့လာတဲ့သိရတာချစင်သွားတဲ့အကြောင်း Apple ကုမ္ပဏီကကြာသပတေးနေ့မှာထုတ်ပြန်ပြကြားခဲ့ပြီးနောက်ကမ္ဘာတဝန်းမှာအစုရှယ်ယာဈေးတွေကျဆင်းသွားခဲ့ကြတာပါကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကရွေးကောက်ပွဲရလဒ်တွေကိုမှန်မှန်ကန်ကန်ထုတ်ပြန်မှုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ကွန်ဂိုနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်လုပ်ဖို့ကြိုးပမ်းတဲ့သူဘသူကိုမဆိုပိတ်ဆို့တံခတ်အရေးယူသွားမှာဖြစ်တဲ့အကြောင်းလဲအမေရိကန်ကသတိပေးပြောဆိုခဲ့တာပါပပကပူပိုင်းမုန်တိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းမင်းကိုဝင်ရောက်လာရမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ပြည်လည်ပြည်မှာလည်းလိုင်းချီနေပါတယ်နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုန်တိုင်းဟာဒေသဆန္ဒချိန်မွန်လွယ်7:45မှာနှာခေါင်းစီသမရပြည်နယ်ကိုဝင်ရောက်လာတဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ထိုင်းပင်လယ်ကွင်းမှာမိုးတိထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုသင်္ဘောပြည့်စုံမှုတွေကိုရပ်ဆိုင်းလိုက်တယ်လို့မုန်တိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနာမည်ကျော်အပန်းဖြေခန့်ချီတွေစီဝှတီယူရှာမယ်လို့ခံမှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးသွားတွေကိုလည်းပေးလို့ရပြောင်းရွှေ့ထားပါတယ်အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များမှာလည်းမနေ့ဖက်မှာမိုးဆက်လက်ရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညင်ချမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်
တင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးနေတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်နောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာလည်းကျွန်တော်တို့ပြန်ဆောင်ကြအောင်ပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is